သားတွတ်တဲ့ပါတီကလေလာမဲ့ရွေးကောက်ပွဲမှာကိုစလေဘနေရဝင်ပြိုင်မှာလဲရှင်ဘယ်နေရာတွေကဝင်ပြိုင်မှာလဲရှင
်ကိုစလေအနေနဲ့က၄ဦးရှင်ပြိုင်အရွေးခံဖို့အတွက်ကျွန်တော်တို့အတည်ပြုထားပြီးဖြစ်ပါတယ်ဒီတော့ရွေးကောက်ပွဲကွန်ပရှင်ကလည်းတဦးကတော့စစ်တွေပေါ့နော်စစ်တွေပြည်နယ်လွှတ်တော်ကနေပြီးတော့ဝင်ရောက်ရွေးခံမှာပါနောက်တစ်ဦးကတော့ကျွန်တော်တို့ဒီတန်တွဲပြည်သူ့လွှတ်တော်အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်နောက်နှစ်ဦးကတော့ဒီမင်္ဂလာတောင်ညွန့်မြို့နယ်ကပဲပြည်သူ့လွှတ်တော်ကတဦးနောက်ပြီးတော့အမျိုးသားလွှတ်တော်ကတဦးစုစုပေါင်း၄ဦးဒီအခု2015ရွေးကောက်ပွဲမှာပါဝင်အရေးကြီးခံဖို့အတွက်ကျွန်တော်တို့ဆောင်ရွက်နေခြင်းဖြစ်ပါ
ကမန်လူမျိုးစုစုပေါင်းဘယ်နှစ်ဦးလောက်ရှိလဲရှင်အများစုကရောဗေဒိတာတွေမှာနေထိုင်ကြလဲရှင
်ကျွန်တော်တို့အများစုကတော့ကျွန်တော်တို့ရခိုင်မျိုးနွယ်စုဝင်တစ်ခုလည်းဖြစ်တဲ့အတွက်ရခိုင်ပြည်မှာပဲအများစုဖြစ်ပါတယ်ဆိုတော့ရခိုင်ပြည်မှာကဒီ2010မတိုင်ခင်လေးကတော့အများစုနေထိုင်ခဲ့ပါတယ်အခုလက်ရှိတော့ရခိုင်ပြည်ထဲမှာ2000ကျော်လောက်ရှိပါတယ်ဆိုတော့ကြံတဲ့2000ဝန်းကျင် 2000 ဆွန်းဆွန်းလောက်ဟူရန်ကုန်မှာနဲ့မြန်မာနိုင်ငံအနှံ့ပြောမှာဒီအစိုးရဝန်ထမ်းအနေနဲ့အ ਨੇ ချင်းတော့ရောက်ရှိနေတာရှိပါတယ
်ကမန်လူမျိုးကလူနည်းစုဖြစ်နေတာပေါ့နော်လူနည်းစုဖြစ်နေတဲ့အတွက်ရွေးကောက်ပွဲဝင်တဲ့အခါမှာကိုယ်စလဲတွေရဲ့အောင်နိုင်ရေးကရောဘယ်လိုဖြစ်နိုင်လဲရှင
်အဓိကတော့ကျွန်တော်ပါတီအနေနဲ့ကျွန်တော်တို့ကဒါအမျိုးသားရေးပေါ့နော်ပြီးခဲ့တဲ့အစိုးရဆက်ဆက်မှာကျွန်တော်တို့ကမန်လူမျိုးစုဟာတည်ရှိပြီးသားဥပဒေရဲ့အကာအကွယ်ပေးမှုအားနည်းခဲ့ဆိုတော့တခါ2012မှာတခါမလိုလားအပဲနဲ့ကျွန်တော်တို့ကမန်ဒီနေတဲ့စစ်တွေကြောက်ဖြူရမ်းမြဲတန်လွဲမှာရှိတဲ့ကျွန်တော်တို့ကမန်တိုင်းရင်းသားတွေရဲ့ OA တိုက်တာစောက်ဦးတွေအားစအကုန်ပြက်စီးသွားတော့ကျွန်တော်တို့မျိုးနွယ်စုကိုကျွန်တော်တို့ပါတီအနေနဲ့ပြန်လဲထူထောင်တည်ဆောက်နေတဲ့ကာလဖြစ်တယ်နောက်တစ်ချက်ကကျွန်တော်ပါတီအနေနဲ့အောင်နိုင်ရအဓိကမဟုတ်ပါကျွန်တော်တို့လူမျိုးစုဒီမြန်မာနိုင်ငံရေးမှာမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားနိုင်ငံသားတွေအလုံးရဲ့အကျိုးကိုပေါ်ဆောင်ပေးနိုင်မဲ့ပါတီတွေကိုကျွန်တော်တို့ကအားပေးကူညီဆောင်ရွက်သွားဖို့အတွက်ဆောင်ရွက်နေခြင်းဖြစ်ပါ
ရခိုင်ဒေသမှာရှိတဲ့ကမန်လူမျိုးတွေရဲ့ပေါ့နော်အဓိကအခက်အခဲကဘာတွေများဖြစ်နိုင်လဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပါပဲကျွန်တော်တို့ဒီကနေ့ဒီတိုင်းရင်းသားဖြစ်ပါလျက်ကနေဥပဒေရဲ့အကာအကွယ်ပေးမှုနိုင်ငံတော်ကပြုစုစောင့်ရှောက်ပေးမှုလုံးလုံးလျားလျားအခုထိမရှိသေးပါဘူးဘာသာဆိုတဲ့အပေါ်မှာပဲဘာသာရေးရှုထောင့်တစ်ခုတည်းကိုကြည့်ပြီးတော့ဥပဒေကိုငကလဲလှုပ်ထားတဲ့အပေါ်မှာကျွန်တော်တို့ကဥပဒေနဲ့အညီရပိုင်ခွင့်တခုမှမရသေးဘူးစိန်ခေါ်မှုတွေဖြစ်တဲ့နိုင်ငံသားစုစည်းကတ်တွေနောက်ပြီးတော့နော်ဘာမှမဆိုင်ပဲတစ်ဖက်သားမိရှုဖြည့်ဆည်းခံလိုက်ရတဲ့အိုးအိမ်တိုက်တာအဆောက်အဦတွေဟာလာကျွန်တော်တို့ပညာရေးကျန်းမာရေးစီးပွားရေးလူမှုရေးအဆက်ဆက်အရာရာချွတ်ချုံက
ြတန်တွဲမြို့မှာလေကမန်4000ကျော်လောက်ကမှတ်ပုံတင်မရှိဘူးဖြစ်နေတယ်ဒါကြောင့်မို့လို့သူတို့အနေနဲ့မဲပေးနိုင်ခွင့်ဆုံးရှုံးသလိုဖြစ်နေတဲ့အပေါ်မှာရောကမန်မျိုးသားတွတ်တဲရေးပါတီအနေနဲ့ကဘာလို့ပေးဖို့ရှိပါသလဲရှင်
ကျွန်တော်တို့ပြီးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ဦးကိုလည်းကျွန်တော်တရားဝင်တင်ပြခဲ့တယ်ဥပမာဟောမတင်ပြခင်မှာလဝကကပြည်ထောင်စုဝန်ကြီးဥခီကိုလည်းကျွန်တော်တို့ရိုးသားပွင့်လင်းစွာကျွန်တော်တင်ပြခဲ့အခုကကျွန်တော်တို့စစ်တွေတို့เนาะရမ်းမြရတော့ကုန်ခဲ့တဲ့တရက်နေ့ကရပါတယ်ကြောက်ဖြူတို့ပါတို့မှာအနေချင်းရပါတယ်ဆိုတော့အခုတန်လွဲမှာ4000ကျော်ကိုကျွန်တော်တို့အခုကြတော့လက်ရှိပြည်တွင်းမှာဘယ်နိုင်ငံသားတိုင်းသောမဆို1982နဲ့အစစ်ခံစီစစ်မယ်လဲတကယ်လုတ်တဲ့အခါ82 law နဲ့မဟုတ်ပြန်ဘူး48 law နဲ့သူတို့ဆွဲတဲ့ form နဲ့ဖြစ်ဆိုလိုတာအဲ့ဒီဖောင်မှာ1948မတိုင်ခင်တုန်းကပဲရောက်သလိုလိုကမန်တွေကိုအဲ့လိုလှုပ်လာတော့ပါတီကတန်ထဲမှာရှိတဲ့ကမန်တွေကိုဘယ်သူမှမချောက်ခိုင်းတော့မရရင်နေကျွန်တော်တို့ကတိုင်းရင်းသားတွေပဲဥပဒေနဲ့ညီညွတ်မှနိုင်ငံသားကပေးဖို့ပြောနေတာကျွန်တော်တို့ကစီစစ်ခံဖို့တင်ပြတာကိုစီစစ်တဲ့နေရာမှာဖောင်ကလွဲနေတယ်မှားနေတယ်မှားနေတဲ့ဟာကိုလည်းလာဝကသက်ဆိုင်ရာပြည်နယ်မှုခရိုင်မှုပြီးတော့တကညွန်ချုပ်အထိကိုကျွန်တော်ပြောပြီးပြီဒါသူတို့ဘက်ကပြင်ရမယ့်ကိစ္စဖြစ်နေဆိုတော့အဲ့ဒါဒီကျွန်တော်တို့တကယ်ကိုအခက်အခဲတစ်ခုဖြစ်နေ
1948ခုနှစ်ပေါ့နော်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့1982နိုင်ငံသားဥပဒေကဘာတွေကွာခြားလဲရှင
်48ခုနှစ်ဆိုတာဒါနိုင်ငံသားဖြစ်မှုပဲကျွန်တော်တို့ကမွေးရပါနိုင်ငံသားလေကျွန်တော်တို့ကမွေးတာနဲ့နိုင်ငံသားဖြစ်ပြီးသားဘာလို့ကျွန်တော်တိုင်းရင်းသားအဲ့ဒါကြောင့်ကျွန်တော်တို့ကနိုင်ငံသားအစ်စ်မဟုတ်ဘူးကျွန်တော်တိုင်းရင်းသားဒီနိုင်ငံရဲ့လက်ရှိ1824မတိုင်ခင်မှာတည်ရှိနေတဲ့တိုင်းရင်းသားမျိုးနွယ်စုတစ်ခုနော် 1948မှာဟိုကရောက်လာသလိုဒီကရောက်လာသလိုလို့ ਨੇ ကျွန်တော်တို့မျိုးနွယ်စုဒီဒါနဲ့မပတ်သက်ဘူးမဆိုင်ဘူးမဆိုင်တဲ့အောင်ဆွဲထည့်တဲ့အတွက်ကျွန်တော်တို့ကဒီပေါ်မှာကျွန်တော်ကန့်ကွက်
မက်ဆင်းတွေကမှားနေတာတွေလည်းရှိတယ်။ဒါကမန်တိုင်းရင်းသားတွေအတွက်ကအမှတ်ပုံတင်မရတဲ့ပြဿနာတွေလည်းရှိနေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးမှာရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေအနေနဲ့လေဘယ်လိုထင်မြင်ယူဆထားတာရှိလဲရှင်
။ အဓိကတော့ဒါတော့တော့ကျေပြန့်နေပေါ့ဗျာပြောမယ်ဆိုရင်တော့တဲတဲ့ပြောရရင်တော့ကျွန်တော်တို့အခက်အခဲရှိသူတနိုင်ငံလုံးမှာလည်းဒီလိုအခက်အခဲတွေအများကြီးရှိပါဆိုတော့ဒါကိုတော့ခါအဓိကကလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာဥတည်ရေးကို၌ကလည်းသူတာဝန်ယူတာဝန်ခံထားတဲ့အပိုင်းလေးတွေလည်းရှိပါဆိုတော့ခါကော်မရှင်အနေနဲ့စေတနာနဲ့ပေါ့နော်ကိုနိုင်ငံရဲ့အနာဂတ်အတွက်နော်ပေပါတီကပဲဥဆောင်ဥဆောင်မှန်ကန်တဲ့နိုင်ငံရေးစနစ်အခင်းကျင်းတစ်ခုဖြစ်လာဖို့ဆိုတဲ့နေရာမှာမှားနေတဲ့ဟာကိုဘယ်လိုပြင်ပေးမလဲဘယ်လိုထိန်းချောင်းသွားမလဲပေါ့နော်ဒီလိုစေတနာမေတ္တာအဖြစ်နဲ့ကျွန်တော်တို့ကကိုယ်နိုင်ငံဆိုတဲ့အခန့်ကဏ္ဍကကြည်သွားရင်တော့ဒီပြဿနာအလုံးဟာအေးသွားမယ်လို့ကျွန်တော်မြင်ပါတယ
်လက်တလုံးမြန်မာနိုင်ငံရဲ့နိုင်ငံအခြေအနေကိုဥတင်လှိုင်ဝင်းအနေနဲ့ရောဘယ်လိုသုံးသပ်ထားလဲရှင်
ကျွန်တော်တို့နိုင်ငံမှာဒီကနေ့မကြခင်မှာပေါ့နော်ဒီရပ်ပိုင်းမှာပဲအပြေခရစေးလက်မထိုးဘက်တွေလှုပ်လာမယ်အဲ့ဒါနိုင်ငံအတွက်တကယ်ကိုလိုအပ်တဲ့ကိစ္စရတယ်ပေါ့နော်ပြီးမှနိုင်ငံရေးဆွေးနွေးပွဲတွေလှုပ်လာမယ်ဆိုတော့ကျွန်တော်တို့မျိုးနွယ်စုငယ်တွေမျိုးနွယ်စုကြီးတွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုတစ်ခုမှာအရင်ပြီးခဲ့တဲ့အစိုးရဆက်ဆက်ဘာပဲဖြစ်ခဲ့ဖြစ်ခဲ့ပေါ့ဗျာဆိုတော့ဘယ်အစိုးရပဲတက်လာကျွန်တော်တို့နိုင်ငံရဲ့ဟာကမ္ဘာနိုင်ငံတွေနဲ့ရှင်လိုက်ရင်ကျွန်တော်တို့နိုင်ငံသားတွေဟာအရင်တနာဖို့ကောင်းနေပြီတက်လာတဲ့အစိုးရတွေဟာကိုကျိုးထက်နိုင်ငံရဲ့အကျိုးပြည်သူရဲ့အကျိုးကိုတကယ်လိုလားတဲ့တကယ်အနစ်နာခံမဲ့ဥဆောင်နိုင်မဲ့စေတနာအရင်းခံရှိတဲ့ပါတီမျိုးဖြစ်စေခြင်းနဲ့မလိုလားတဲ့ပြဿနာတွေရှိနေတဲ့အပေါ်မှာဒီကိစ္စကိုလည်း subject တစ်ခုအနေနဲ့ရှင်းရမယ်ဥမာတိုင်းရင်းသားလက်နက်ကိုင်ပြဿနာတွေလူမျိုးစုပြဿနာတွေမိဘွားတွေပေါ့ဒီမိဘွားတွေကိုကျွန်တော်တို့ကတစ်ဖက်ကရှင်းရအဲတစ်ဖက်မှာလည်းကိုယ်နိုင်ငံသည်တခြားနိုင်ငံတွေနဲ့ဒန်းတူရင်မောင်တန်းနိုင်ဖို့ဆိုတဲ့တကယ် master plan တွေအနာဂတ်တွေကိုမျှော်လင့်မဲ့ခေါင်းဆောင်ကောင်းတွေရှိပါတယ်ဆိုတော့ဒီခေါင်းဆောင်ကောင်းတွေဟာနေရာရလာဖို့လိုတယ
်အခုလိုဖြစ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကမန်မျိုးနွယ်စုကိုစားအမှန်ပါတီကိုစားကျေးဇူးတင်ရှိပါတယ်ဆိုတာလေးတင်ပြပေးရစေ